နိုင်ငံကလူခွင့်ရေးကြေညာစာရန်ကိုတည်ပြုလာခဲ့တဲ့90ကျော်ကာလအတွင်းကမ္ဘာလူသားတွေရဲ့အခြေအနေပြောင်းလဲတိုးတက်လာတဲ့ဆိုပေမဲ့အခုချိန်မှာဆုတ်လာတာတွေ့ရတယ်လို့ကုလသမဂ္ဂတည်ငြိမ်မှုချုပ်ကပြောခဲ့တယ်လို့2018ခုလူခွင့်ရေးနေ့မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတုံ့တက်ကြည့်တဲ့နေရာမှာလဲအလားတူဆုတ်မှုတွေမြင်နေရတဲ့အကြောင်းလူခွင့်ရေးဆောင်ကြည့်တဲ့အဖွဲ့ကဝေဖန်ပါတယ်ဒီအကြောင်းပြေဆုံးဒေါခင်မျိုးသက်ကပြောပြပါလိမ့်မယ်
1948ဒီဇင်ဘာလ10ရက်နေ့မှာအပိုက်30ပါနိုင်ငံတကာလူခွင့်ကြေညာစာတမ်းကိုကုလသမဂ္ဂအထွေထွေညီတော်ခံကြီးကအတည်ပြုပေးခဲ့ပြီး1950မှာတော့ဒီဇင်ဘာ10ရက်ကိုအပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့ဖြစ်တည်ဝင်သတ်မှတ်ခဲ့တာပါဒီကြေညာစာတမ်းထုတ်ပြန်တဲ့အနှစ်90မြောက်နေ့အခမ်းအနားကိုနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတနင်္လာနေ့ကကျင်းပရမှာတော့ကုလသမဂ္ဂအကြီးအမှုချုပ်အန်တိုနီယိုဂူတာရက်စ်ကအနှစ်90အတွင်းနိုင်ငံတကာမှာလူခွင့်ဦးစားပေးနေပြီ
It saddens me to say that in this year marking the 70th anniversary of the Universal Declaration of Human Rights,
အခုလိုနိုင်ငံတကာလူခွင့်ရေးကြေညာစာတမ်းထုတ်ပြန်တဲ့အနှစ်90မြောက်အခမ်းအနားကျင်းပခြင်းမှာတော့ကမ္ဘာတဝန်းမှာလူခွင့်ရေးကိစ္စရပ်တွေအတွက်ဦးစားပေးမှုတွေတိတ်မရှိတော့ပဲအာဏာရှင်တို့ရဲ့ကြီးစိုးလာတာတွေ့ရကြောင်းဝမ်းနည်းစွာနဲ့ပြောပြပါစေကမ္ဘာတဝန်းမှာလူသားတွေဟာသူတို့ရပိုင်ခွင့်တွေအကန့်အသတ်ခံရတာဒါမှမဟုတ်လုံးဝအပြစ်တွေခံရတာနဲ့ကြုံရသလိုနှိမ့်ဆက်ညှဉ်းပန်းမှုတရားမဲ့တပ်ဖြတ်ခံရမှုတရားရင်မဆန်ရဘဲအဖမ်းခံရမှုနဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုခံစားနေရပါတယ
်ဒီလိုစိန်ခေါ်နေတဲ့အခြေအနေတွေကိုပြည်လည်စေဖို့နဲ့ကမ္ဘာလူသားအလုံးငြိမ်းချမ်းမှုလူကုန်တိုက်ခါရှိမှုလုံခြုံမှုနဲ့အခွင့်အလမ်းကောင်းကြီးရစေဖို့အတွက်လူခွင့်ရေးကြေညာစာတမ်းပါဂရိကဝတ်တွေကိုလေးစားနိုင်လာချဖို့လိုအပ်တယ်လို့လည်းအတွင်းမှုတို့ကပြောပါတယ်ကုလသမဂ္ဂလူခွင့်ကော်မရှင်နာမင်းကြီးမီရှယ်ဘက်ရှလက်ကတော့ဒီကြေညာစာတမ်းကိုထုတ်ပြန်ခဲ့တဲ့နှစ်90ကာလအတွင်းနိုင်ငံပေါင်း90လောက်ရဲ့ဖွဲ့စည်းပုံခြေစံဥပဒေတွေမှာရောဒေတာတွေနဲ့နိုင်ငံလုံးဆိုင်ရာအပြင်နိုင်ငံတကာဥပဒေတွေမှာပါလူခွင့်ကြေညာစာတမ်းပါအနှစ်သာရတွေကိုထည့်သွင်းရေးဆွဲခဲ့ကြတဲ့အတွက်ကမ္ဘာတစ်လောကလူသန်းပေါင်းများစွာအတွက်ကောင်းမွန်တဲ့အပြောင်းအလဲတွေခံစားရတာနဲ့အတူကမ္ဘာကြီးအတွက်တိတ်အကျိုးများတဲ့အကြောင်းပြောကြခဲ့တယ်လို့လက်ရှိမှာလည်းဒီဆန်တန်မိုးတွေကိုအလေးထားပြီးဆက်လက်ဆောင်ရွက်ကြစီလိုတယ်လို့နိုင်ငံတကာလူခွင့်ကြေညာစာတမ်းထုတ်ပြန်တဲ့အနှစ်90မြောက်နေ့အခမ်းအနားမှာပြောကြခဲ့ပါတယ
်။ The principles of the Universal Declaration of Human Rights forged in crisis are especially
နိုင်ငံတကာလူခွင့်ကြေညာစာတမ်းကြီးရဲ့အခြေခံမူတွေကကမ္ဘာလူမှုအတိုင်းအဝိုင်းထဲမှာထိတဲ့ရင်ဆိုင်မှုတွေမတူညီမှုတွေနဲ့ဒီရမရာရှိမှုတွေအပါအဝင်ပြဿနာတွေကိုရှောင်ရှားနိုင်ဖို့ချမှတ်ထားတာဖြစ်ပါတယ်။လွန်ခဲ့တဲ့အနှစ်90ကကမ္ဘာကောင်းဆောင်တွေကသူတို့ရဲ့လုံးဝပြည့်စည်နေတဲ့နိုင်ငံတွေကိုပြန်လည်တည်ဆောက်ဖို့အတွက်နိုင်ငံတကာကလက်ခံပြီးတန်ဖိုးရှိတဲ့စံတန်ဖိုးတွေဖော်ဆောင်ရေးကိုပဲ့ဆုံပူးပေါင်းဆောင်ရွက်ကြဖို့ကတိပေးခဲ့ကြတာဖြစ်ပါတယ်
။ကျင်းရဆက်စပ်နဲ့မှာချပြထားတဲ့လူခွင့်နဲ့ပတ်သက်တဲ့အကြေခေါ်ဟာလူသားတွေရဲ့တမိုင်းမှာအပြည့်အစုံအဆောင်ဆုံးအတွေ့အခေါ်ပြဖြစ်တယ်လို့အောင်မြင်ဆုံးလည်းဖြစ်နေတယ်နဲ့အခုတော့လူခွင့်ရေးဆိုင်ရာမှာအချင်းချောက်ခံနေရတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာတော့ရွှေကြတိုင်းနဲ့ချီးပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဖက်ပြေးနေတာတိုင်းဒေသတွေမှာဆစ်ဆောင်ဒုက္ခတွေပြီးအရေးနဲ့အတူဖိနှိပ်တဲ့ဥပဒေတွေမပြေနိုင်သေးတာတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂကပြောကြားပြီးကုလသမဂ္ဂအထွေထွေညီလာခံမှာဒီလအတွင်းမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တွေအချက်မှတ်ဖို့လည်းရှိနေတာပါ။နယူးယောက်အခြေစိုက် Human Rights Watch အဖွဲ့ကြီးရဲ့အာဆာဒေတာတာဝန်ခံ Brett Adams ကလည်းမြန်မာနိုင်ငံလူခွင့်ရေးအခြေအနေတွေဆောက်ရုံနေတာတွေ့ရတယ်လို့ဝေဖန်ပါတယ်
။ It's very disappointing. 70 years after the signing of the Universal Declaration of Human Rights, we would expect Burma to be a thriving
country. ကိုစစ်ပြဖို့ကောင်းပါတယ်။လူခွင့်ရေးပြည်ရင်းစာရန်ကြီးတည်ပြုခဲ့ပြီးမြန်မာနိုင်ငံအနေနဲ့ဒီမိုကရေစီရှင်သန်နေပြီးတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာစုဝေးခွင့်လူနည်းစုရိုဟင်ဂျာကချင်နဲ့ချမ်းလူတွေရဲ့အခွင့်အရေးတွေကိုလေးစားမှုရှိမဲ့အပြင်လူခွင့်ရေးကိုအကာအကွယ်ပေးနိုင်မဲ့ဥပဒေတွေချမှတ်ကျင့်သုံးနိုင်လိမ့်မယ်လို့ပြောလင်းပါတယ်။တကယ်တော့ဒီလိုဖြစ်မလာဘဲမြန်မာနိုင်ငံဟာဆေးရုံချိုးရေးဘက်ပြန်ရင်းလာတာကိုတွေ့ရပြီးတော့ဒီမိုကရေစီအတုအယောင်အောက်မှာလူနည်းစုတွေအကြမ်းဖက်ခံရတာကိုတွေ့ရပါတယ်။လောဆယ်မှာကိုပဲလှုပ်ရှားသူတချို့သူတို့ရဲ့သဘောထားအမြင်ထုတ်ဖော်ခဲ့ကြလို့အပြစ်သေးအရေးယူခံခဲ့ကြပါတယ်။
2018မှာကျင်းပတဲ့နိုင်ငံတကာလူခွင့်ကြေညာစာတမ်း190ပြည့်အထိမ်းအတွက်ဆောင်ပုဒ်ကလူအခွင့်အရေးရပ်တည်ပေးဆိုတာပဲဖြစ်ပါတယ်။ဒီဆောင်ပုဒ်နဲ့အညီမြန်မာနိုင်ငံသားတွေရဲ့လူခွင့်အခြေအနေတိုးတက်အောင်လှုံ့ဆော်ဖို့အတွက်သမရဦးဝင်းမြင့်ကလည်း2018လူခွင့်ရေးနေ့မှာတောင်းလွှာပေးပို့ပြီးတိုက်တွန်းခဲ့ပါတယ်။